ညာကထောက်ခံကြတော့ကျေးဇူးများကြီးတင်ပါတယ်။အခုမြန်မာနိုင်ငံမှာပေါ့နော်တရုတ်ကရင်းနှီးမြှုပ်နှံမှုကြီးအများကြီးလုပ်နေပါတယ်။တုံးနေတာဆိုတော့ဒီထက်မှမှကချင်ဒေသမှာပေါ့နော်ဟိုကချင်ဒေသကံတီတူတွေကတော်တော်လေးကိုစိုးရိမ်နေတယ်လို့သိရပါတယ်။ဆိုတော့ဒါရဲ့အကြောင်းအရာတွေမှာလည်းအဓိကစိုးရိမ်နေတာလည်းပထမပြောပြပေးပါစီတရုတ်ရဲ့ရင်းနှီးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်။
အာနံပါတ်၁ပြောရမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနဲ့တရုတ်မြန်မာစီးပွားဆင်းကြံဆိုတဲ့ကန္တာထဲကလုပ်ငန်းတွေတော်တော်များများဟာကျမတို့ကချင်ပြည်သူတွေဘယ်နေရာမှာဘာလုပ်လဲဆိုတာမသိတဲ့အတွက်ကြောင့်မို့လို့ပထမဦးဆုံးပြပန်ကြပါတယ်။အဲ့ဒီထက်မှမှအခုလောလောဆယ်သိရှိထားတဲ့သတင်းချက်လက်တွေအရဆိုလို့ရှိရင်ကျမတို့ဒီလမ်းပန်းဆက်သွယ်ရေးစီမံကိန်းတွေရှိတယ်။နောက်တစ်ခုကတော့ဒီစီးပွားရေးစုံတွေရှိတယ်။ဒီနှစ်ခုကိုအဓိကထားပြီးပြပန်ကြပါတယ်။အဲ့ဒါအထက်ပိုဆိုးတာကအရင်တုန်းကလက်ကျန်ဖြစ်နေတဲ့ဒီ pending ဖြစ်နေတဲ့ဒီမြစ်ဆုံဆယ်စီမံကိန်းကိုဆက်လက်လှုပ်ဆောင်မှာကိုစိုးရိမ်ပူပန်ကြပါလိမ့်ရှင
်။ဟုတ်ကဲ့ပါ။ဆိုတော့အဓိကတော့မြစ်ဆုံဆယ်စီမံကိန်းကိုစိတ်ပူကြတာပေါ့နော်။ဒါမဲ့တရုတ်ကရင်းနှီးမြှုပ်နှံမှုရဲ့ဆိုအကောင်ကိုဖြန့်ပြီးလုပ်နေတာပါ။စိုးစိုးကပြောရဲဒီစီးပွားရေးဆင်းရဲလမ်းပေါ့နော်။စီးပွားရေးဆင်းရဲလမ်းမှာကချင်ဒေသတွေမှာထိတိုက်မှုတွေတော်တော်များပါလား။ပထမဆုံးပေါ့နော်။လမ်းပန်းဆက်သွယ်ရေးနဲ့ဆက်ပြီးတော့ဆိုပြောပြပေးပါဦးတော့။
အဲ့တော့လမ်းပန်းဆက်သွယ်ရေးထဲမှာအခုစီးပွားဆင်းရဲလမ်းထဲမှာဘလောက်တိုင်းတာထိပါမလဲဆိုတဲ့သတင်းအရေးအချက်လက်တွေကအပြည့်အစုံမရရှိသေးဘူးရှင်။အဲ့တော့လောလောဆယ်ကျမတို့တိချားတဲ့ရောက်တော့ဆိုလို့ရှိရင်တော့ဒီကမ်ပိုင်ဒီဘက်ကနေညင်းနာကိုရောက်မယ်ပြီးလို့ရှိရင်တော့ညင်းနာကနေပြီးတော့ဒီအနောက်ဘက်ကိုဖြတ်တဲ့လမ်းတောင်းလေးဖြစ်လာနိုင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီကချင်ဒေသဟာညင်းနာနေရာဟာဒီအိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကိုအတူဆုံးကုန်းလမ်းနဲ့ဖြတ်ပြီးကုန်းပယ်ကူးတန်းနိုင်တဲ့ကုန်းလမ်းဖြစ်တယ်ရှင့်။အဲပြီးလို့ရှိရင်ဒုတိယကတော့ဗမော်နေရာဖြစ်တယ်ပေါ့။အဲ့မှာရထားလမ်းကားလမ်းနဲ့ရေတောင်းလမ်းနဲ့ပါမှာပါ။အခုလောလောဆယ်ဒီကားလမ်းလို့ပြောတဲ့အခါမှာအခုကျမတို့ဗမော်ခရိုင်မှာဆိုရင်ဒီမန်စီမြို့နယ်ထဲမှာမနေ့ကတော့နေရက်လောက်ပဲတူသေးတဲ့အချိန်မှာဒီလမ်းဖောက်လို့မှုဟာဒီ34ပေကျင်းတဲ့လမ်းဟာပြုတ်ရက်ဒီအဲစီးပွားရေးဆောင်တစ်ခုဖြစ်တဲ့မူစေအချိကိုဆက်သွယ်ဖို့အတွက်လုပ်နေတယ်ဆိုတာသိရတယ်။ပြီးရွာသားတွေအနေနဲ့လုံးဝသတင်းချက်လက်မရဘဲနဲ့ဘက်ဖိုးတွေတစ်ခါတည်းဝင်ပြီးတော့မှဒီတပ်မတော်ကနေဦးဆောင်ပြီးတော့မှအင်ဂျင်နီယာတပ်ကနေဦးဆောင်ပြီးတော့မှဒီဟာဖောက်လုပ်တာဖြစ်တဲ့အတွက်ကြောင့်မို့လို့အာညံလဲညံဆန်နေသို့တော်လဲရွာသားတွေကသတင်းချက်လက်လည်းမသိရဘူး။ပြီးတော့သူတို့ရဲ့မြေပွက်တွေဟာသူတို့ရဲ့ရှေ့မှာပဲချက်ချင်းတူးဖို့သွားတဲ့အခါမှာတော်တော်လေးကိုရှိခိုက်ဖို့အတွက်ရှိပါတယ်။အဲ့မှာတရွာလုံးရဲ့လေပွက်တွေပါသွားနိုင်တယ်။ပြီးတော့တတိကျူလန်ချန်တယ်လည်းပါသွားနိုင်တယ်။ဝိအိမ်တွေလည်းပါသွားနိုင်ကောင်းပါသွားနိုင်တယ်။သို့တော်လည်းဘယ်လမ်းကြောင်းဖြတ်မယ်ဆိုတာလည်းမသိရတဲ့အခါကျတော့မဖောက်သေးတဲ့နေရာအတွက်ပူဆိုးရင်တာပေါ့
။ဒီလမ်းပန်းဆက်သွယ်ရေးကတော့ data ပဲဖွံ့ဖြိုးဖို့အများကြီးအရေးပါတာပေါ့နော်။ဒါမဲ့ဒီလိုလမ်းဖောက်တဲ့နေရာမှာ data ကံလူတွေသိဖို့တော့လိုတာပေါ့။ဟုတ်တယ်မလား
။ဟုတ်ပါတယ်ရှင်။ဟ
ိုနေရာမှာဖောက်မယ်၊ဘာတွေလုပ်မယ်၊ဘယ်တိုင်းတာတိပြည့်စုံမယ်ဆိုတာမသိဘဲနဲ့လုပ်တာ။ဒါတရုတ်အခုကခဏကစစ်တပ်ကလုပ်သွားတယ်။တရုတ်စီးပွားရေးဒီလမ်းနဲ့စီးပွားရေးဇင်းကြံလမ်းနဲ့ဘာများပလပါများပတ်သက်နေပါလဲ။
အဲ့တော့အကြီးကတော့ဒီစီးပွားရေးစင်တန်လမ်းစီးပွားရေးစင်တန်ရဲ့အဓိကဒီဆက်သွယ်ရေးလုပ်ငန်းဖြစ်တဲ့ဒီ AOD corridor ပေါ့ဒါနဲ့ဒီမူဆယ်ဘက်ကရှိနေတဲ့ဒီစီးပွားရေးစုံတွေကိုဆက်သွယ်ပေးဖို့လမ်းဖြစ်တယ်ပေါ့အဲ့တော့ဆက်သွယ်ဖို့အတွက်ချိတ်ဆက်နေတယ်လို့ယူဆရတယ်ပေါ့လောလောဆယ်တို့သွားနေတယ်မြေပုံအရာသို့တော်လည်းဒါနဲ့ပတ်သက်ပြီးသတင်းချက်လက်တွေကိုတော့အကြီးကျကျမတို့ဘယ်အင်တာနက်ဘယ် website မှာမှဘယ်ဌာနမှာမှတောင်းယူလို့မရတဲ့အခါပို့ပြီးမှအခက်အခဲရှိပါတယ်နောက်ခါကျတော့ဒီ data ခံလွတ်တော်ကိုယ်စားလှယ်တွေကိုသွားမိတဲ့အခါမှာလည်းလွတ်တော်ကိုယ်စားလှယ်တွေကလည်းဒီတပိုင်းကလေးတွေပဲရှိပြီးသူတို့စီမှာဒီလမ်းကြောင်းဟာဘယ်လောက်ထိချက်သွားမလဲဘယ်လောက်ထိထိခိုက်မလဲဘယ်သူတွေကဘာကိုရောင်းဝယ်ကူးစက်ညောင်းဝယ်မှလဲပြီးတော့ဒေတာခံနေစီမှာဘယ်လိုထိခိုက်မလဲဆိုတာကိုမစင်စားကြသေးတဲ့အချိန်မှာဒီအကောင့်ထဲပုံမှုကချက်ချင်းဝင်လာတာဖြစ်တယ်။နောက်ဒုတိယတစ်ခုကတော့ဒီလမ်းလို့ပြောတဲ့အခါမှာရေချောင်းလမ်းလည်းပါဝင်ပါတယ်။ရေချောင်းလမ်းကကျတော့ဒီ AMD မြစ်ကိုအသုံးချပြီးတရုတ်နိုင်ငံကကုန်စီတွေကိုဒီပင်လယ်ဝအထိပို့ဆောင်ဖို့အတွက်ဖြစ်တယ်လို့သိရတယ်။အဲ့တော့ဒီ AOG မြစ်တောင်းဟာလောလောဆယ်ဒီနွေရာတီမှာဆိုရင်ဒါတော်တော်လေးကိုရေတိမ်ပါတယ်။မွေးရာတီမှာကျတော့ဒီရေကအများကြီးကဘာတွေကိုတိုက်စားနေကြတယ်ပေါ့။အဲ့တော့ဒီရေကိုဒီအမြဲတမ်းဒီကုန်းစီကုန်းသားတဲဆောင်လို့ရအောင်ပြည့်ပြည့်မုံမှန်မှုအတွက်ဆိုရင်ရေတောင်းကိုဘယ်လိုထိန်းသိမ်းမလဲ။ဒါဟာတဘာဝပတ်ဝန်းကျင်ကိုဘယ်လိုချိမလဲ။ပြည့်မြစ်ကမ်းဘေးကဒီရာဒီမျိုးနယ်တွေကိုဘယ်လိုထိခိုက်မလဲ။ပြည့်တော့ဒီမှာဟာမိုနီဖြစ်နေတဲ့ဒီသဟသာတဖြစ်နေတဲ့ဒီမြေတောင်တချောက်ကိုအမိပြုပြီးမှဆိုက်ပြိုးနေတဲ့နေရာတွေကိုဘယ်လိုထိခိုက်မလဲဆိုတာမသိနိုင်သေးဘူးရှင်။ဒါကြောင့်မို့လို့စိုးရိမ်မှုဖြစ်ပါတယ်။ဆိုပြီးတူဆိုတာဒီရထားလမ်းကလည်းဘယ်နေရာတွေကိုဘယ်လိုဖောက်သွားမလဲဆိုတာမသိတဲ့အခါကျတော့ ဖောက်မယ်လို့နေပြီးတော့မှဆွေးရွေးတယ်လို့ကြားပေမဲ့ကျမတို့ဟိုမှာကြတော့လက်တွေ့မှာဘယ်လိုတွေချိခိုက်မလဲဆိုတာအကြည့်ကြမသိရသေးရှင
်ဟုတ်ကဲ့ဆိုတော့လမ်းပန်းဆက်သွယ်ရေးအတွက်ဒေသခံများအကျိုးဆိုပေမဲ့သူတို့သိချင်တယ်ပေါ့နော်ဒီဘာတွေလုပ်မယ်ဆိုတာကိုအကုန်လုံးသူတို့ချပြရစီချင်တယ်အခုကဆက်တော့ကိုယ်စလေးတွေကိုယ်တိုင်ကမသိသေးဘူးဆိုတော့ဟိုဆုပ်ရင်လည်းဆိုလဲဆုပ်ရင်ရှာပေါ့နော
်
နောက်ဒီတဲအခုလမ်းပန်းဆက်သွယ်ရေးပြီးတော့ဒီခေါ်ရင်ပေါ့နော်အဓိကအဒီမြစ်ဆောင်ဆယ်စီမံကိန်းပေါ့ဇေယျမြစ်ဆက်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုတခြံဒေတာကဒီအပေါ်နော်အဖွဲ့အစည်းတွေကလည်းအကုန်ဟိုဟာအခုတရုတ်သမားရှိချင်းတွေကိုစာရေးပေးဖို့ပြီးတော့ဒါတွေအပိတန်ရက်ဆိုင်ဖို့ဆိုတော့ပြောနေကြပါတယ်ဆိုတော့ဒီမြစ်ဆောင်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုတည်းကရင်းမဲ့ဟိုပေါ့နော်ဒေတာကံကိုစိတ်ပူနေတာနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ဒီသာခံလေးတင်ကဘူးတနိုင်ငံလုံးစိတ်ပူနေတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင် DERWD ဟာမြန်မာနိုင်ငံရဲ့တခုကြီးသောမြစ်မကြီးပြီးတော့ ERWD မြစ်ဝမ်းဒေသလို့ပြောလို့ရှိရင်မြန်မာနိုင်ငံမြေပုံရဲ့65ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီ65ရာခိုင်နှုန်းစလုံးချိခိုက်ဖို့အတွက်ရှိပါတယ်။ဘာဖြစ်လို့လဲဆိုရင် ERWD မြစ်ဆုံတခုခုဖြစ်သွားပြီးရှိတော့ဒါပြတ်သွားနိုင်တယ်။ပြီးတော့ဒီဥစ္စာဟာလည်းပဲဒီမြန်မာနိုင်ငံရဲ့ရက်စ်လိုအပ်ချက်တွေမဟုတ်ပဲနဲ့တရုတ်နိုင်ငံရဲ့စီးပွားရေးညှိနှုံးနာမှုအတွက်အသုံးချတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံအတွက်သာလိုအပ်မယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့ဒီမြင့်ငယ်ချောင်းငယ်တွေစီကနေပြီးတော့ရရှိတဲ့ဒီရက်စစ်တွေဟာကျမတို့အတွက်ဖူးလုံပါတယ်။ဥပမာကချင်ပြည်နယ်ဆိုရင်တခုတည်းသောဒီရက်စစ်ပူချနေတဲ့ပြည်နယ်ဖြစ်တယ်။သို့တော်လည်းပဲကျမတို့ရက်စစ်မီးမလင်းတာဟာဒီဓာတ်တိုင်နေဓာတ်အားပေးလိုက်နေကိုမဆွဲနိုင်တဲ့အတွက်ကြောင့်မို့လို့မီးမလင်းတာသာဖြစ်တယ်ပေါ့။အခုလောလောဆယ်တော့ဒီတာပိန်ကရေအားရက်စစ်ကကိုတော့ဒီအဲ grid tag ကို national grid tag ကိုချက်တည်လို့ပြောတယ်ပေါ့နော်။သို့တော်လည်းပဲဒီဟာမျိုးတနိုင်ငံလုံးကိုဖြန့်ချိဖို့အတွက်ဆိုရင်တာပိန်လို့သို့မဟုတ်အဲ့ဒီချက်ငယ်တဲ့မြင့်ငယ်ချောင်းငယ်တွေစီကနေထုတ်တာနဲ့တောင်ကျမတို့ကောက်ကောက်မုံမုံထုတ်ကုန်တွေပါလုံလောက်ပါတယ်။အဲ့တော့ ERWD ကိုမချိဘူးပြီးလို့ရှိရင်တော့ ERWD မြစ်ဆုံနဲ့ဒီ ERWD corridor တစ်ခုလုံးကိုကျမတို့ဆောင်ကြည့်ဖို့လိုအပ်တယ်တနိုင်ငံလုံးရဲ့အသက်သွေးကြောဖြစ်တဲ့အတွက်ကြောင့်ပါ။ဟု
တ်ကဲ့ပါအခုပေါ်နေပါတော့ဒီဂျန်ပန်ဆက်တွေရေရောအခုရေရမ်းရဲ့စိတ်ခံစားမှာရောတခြားလူလူကကောတနိုင်ငံလုံးတက်ပါဆွေးနေရတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကဒီတရုတ်ကရင်းနှီးမြှုပ်နှံမှုတွေလည်းမှာအဓိကကတော့စီးပွားရေးဆောင်ရွက်လုပ်ဖို့ပါပါတယ်။ဒီထဲမှာဆိုလို့ရှိရင်ဟိုကမ်ပိုင်းကြီးနောက်စီးပွားရေးဆောင်ရွက်တော့ဟိုပါပေါ့နော်။မြစ်ချင်းနာစီးပွားရေးဆောင်ပေါ့ဆိုတော့ဒီစီးပွားရေးဆောင်တစ်ခုကအဓိကဒီမြစ်ချင်းနာဒီတချင်ပြည်နယ်ထဲမှာအခြေချပါပါဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လောက်ပူပန်မှုတွေဟိုရှိနေရပါလဲပြောပြပ
ါစီးပွားရေးဆောင်တွေမှာလည်းအခုချိန်မှာတော့ဘယ်လောက်မြေကအကွက်အကျဲကိုထိခိုက်မလဲဆိုတာကိုလည်းသိပါပြီသို့တော်လည်းပဲတခြားသောလုပ်ငန်းတွေနဲ့တန်းတူပဲဒီအရာကိုပြန်လည်ပြီးတော့မှဒီဒေတာခံတွေကိုယောကြည်ပေးတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့ယောကြည်ပေးမလဲဘယ်လိုနေရာမျိုးမှာရှေ့ပြောင်းပေးမလဲပြီးရင်တို့ရဲ့အလုတ်တိုင်တက်မွေးဝမ်းကြောင်းကိုဘယ်လိုတာဝန်ယူပေးမလဲဆိုတာလုံးဝမပေါ်ပါဘူးမသိရပါဘူးနောက်ပြီးတော့မှဒီစီးပွားရေးဆောင်တွေနဲ့ပတ်သက်ပြီးတော့မှဒီတဘာဝပတ်ဝန်းကျင်အရာရောပြီးရင်လူမှုရေးအရာထိခိုက်မှုတွေကိုကြိုတင်ဆန်းစစ်ရမယ်ဒီ EIA SIA process တွေကိုလုပ်ထားသလားမလုပ်ထားသလားဆိုတာလည်းကျမတို့မသိရဘူးပေါ့ဒီလိုတတိချက်လက်တွေမသိရတဲ့အခါပုံပြီးဆိုရင်ပူပန်ပါတယ်ပြီးရင်တော့ဒီညမှာရှိနေတဲ့လူတွေဒီအိမ်ထောင်ထိခိုက်နေတာသူတိုင်းအကုန်လုံးဟာဒီမြင့်နာမှုကနေဒီပြန်လဲကာဘာဖြစ်နိုင်မဲ့ပြန်လဲလှုပ်ရှားသွားလာနေထိုင်နိုင်ဖို့အတွက်လူတန်းစိတ်နေနိုင်ဖို့အတွက်ပြန်လဲ recover ဖြစ်မလားဆိုတာလည်းမသိရဘူးပေါ့အဲ့တော့တင်းနိုင်ရောဒီပဲပေးတယ်ဆိုရင်မြေကြီးကိုဘယ်လိုလုပ်မှာလဲဒီမြေကိုတို့အနေနဲ့ဒီရောကြီးနဲ့ဒီလောက်ပမာဏမြေကိုလည်းပြန်မဝယ်နိုင်ဘူးနောက်တစ်ခုကတော့အသက်မွေးဝမ်းကြောင်းဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံသားတော်တော်များများဟာဆက်ရုံအလုပ်ယုံနေမှာဒီအလုပ်လုပ်တဲ့ delay မရှိဘူးအကုန်လုံးကြောတူတောင်သားတွေကမြေကြီးမှာပဲလုပ်ကင်စားတော့တာဖြစ်တယ်အဲ့တော့ဒီနေရာတွေဆုံးရှုံးသွားတာဒီစီးပွားဆက်မှုစုံတွေစီးပွားရေးစုံတွေဆုံးရှုံးသွားပြီမဲ့တို့တွေဟာဒီတို့လုထားတဲ့ဒီတိဆောင်းမဲ့ဆက်မှုစုံတွေမှာအလုတ်အကင်ရရှိဖို့ဆိုတာမလွယ်ဘူးပါဘူးတော်တော်များများတရုတ်နိုင်ငံရဲ့စီမံကိန်းတွေအကုန်လုံးဟာတရုတ်လုထားတွေနဲ့ပဲလဲပတ်တာပဲဖြစ်တယ်ပေါ့လမ်းဖောက်တာကအစအလုတ်ကြမ်းကအစတရုတ်နိုင်ငံလုထားတွေကိုပဲအသုံးပြုတယ်ဒါကြောင့်မို့လို့ဒီအလုတ်အကင်ခေါ်ထုတ်ဖို့အတွက်လို့ပြောတယ်မြန်မာနိုင်ငံသားတွေအလုတ်အကင်ရရှိမှာတော့မဟုတ်ဘူးလို့ယူဆတယ်ရှင်အဲ့တော့ဒီလိုပြဿနာတွေနောက်ပြီးတို့ရေရှည်ဆိုက်ပြုံးရေးပဲလုပ်တတ်တဲ့လူတွေဟာနောက်ထပ်ဒီညီအစ်တစ်ကိုပြောင်းထိုင်အောင်ဘာသွားလုပ်စားမလဲညီမရှိတော့ဘူးဆိုတဲ့အခြေအနေမျိုးမှာအထက်ထက်အများကြီးရှိပါလိမ့်မယ်
။ဟုတ်ကဲ့။
ဒါကိုလည်းစိုးရိမ်ကြပါလား
။ဟုတ်ကဲ့ပါ။ဆိုတော့စီးပွားရေးဆောင်အတွက်လည်းစိတ်ပူရတာပေါ့နော်။ဒါပေမဲ့နောက်တစ်ခုကကျွန်မသိနေတာဒီတရုတ်ကဒီဟိုတတ်တူတူခေါ်ရေးလုပ်ငန်းတွေမှာပေါ့နော်။ဒီနေရာတွေမှာလည်းမြန်မာအစိုးရနဲ့ဒီစာချုပ်တွေချုပ်ဆိုမှုတွေလုပ်နေပါတယ်။ဆိုတော့အဲ့ဒီမှာမှဟိုအပိုင်း၃ပိုင်းခွဲပြီးတော့ဟိုပေါ့နော်။ဆိုတော့ဟိုကတော့ခေါင်းဆောင်နဲ့လည်းပြောပြပြီးတော့ပထမဆုံးအပိုင်းကတော့ဒီဟိုချောက်ဆင်းအပိုင်းပေါ့နော်။ချောက်ဆင်းဒီဟိုချောက်ဆင်းနဲ့နောက်တစ်ခုက ဒီကတော့ဖားကံပါ။ဟု
တ်ကဲ့ဖြစ်
ရှိနေတာလေ။ဒီနေရာလေးကိုပထမဆုံးစပြောပေးပါသေးတယ်။တတူတူပေါ်ရင်းနဲ့ပတ်သက်ပြီးတော့
အဲ့တော့တတူတူပေါ်ရင်းမှာကျမတို့ကုမ္ပဏီများများမှာပေါ့နော်ဒီအဒီ beneficiary ownership လို့ပြောတဲ့ဒီနောက်ပိုင်းနောက်ွယ်ရနေပြီးတော့အမှန်တကယ်ပိုင်းဘယ်သူဟာဘယ်သူတွေလဲဆိုတာကျမတို့မသိနိုင်ဘူးပေါ့။အဲ့တော့လောလောဆယ်ကျမတို့ရဲ့ဒီတည်င်းချက်လက်တော်တော်များများအရာဆိုလို့ရှိရင်တက်တည်ပြနေတာကတော့တချို့တွေကမြန်မာနိုင်ငံသားနာမည်နဲ့ခံပြီးတော့မှကုမ္ပဏီတွေကိုဒီမှာတူးဖော်နေတယ်။သို့တော်လည်းပဲအမှန်တကယ်ပိုင်းရှင်တွေတယုံများဖြစ်တယ်ပေါ့။ဒါကြောင့်မလို့ဒီကြောက်သိနေမှာပဲတရုတ်ဒီစာတန်းတွေကိုဗန်နာတွေကိုသွားထောင်ပြီးတော့မှဓာတ်ပုံရိုက်ဖို့စူးစမ်းတဲ့အခြေတွေလည်းရှိခဲ့တယ်ပေါ့ဒါပေမဲ့တရားဥပဒေအရဆိုရင်တော့ဒါကိုခွင့်မပြုဘူးမြန်မာနိုင်ငံသားပဲဖြစ်ရမယ်လို့ပြောထားတယ်သို့တော်လည်းပဲဒီလိုမျိုးမြန်မာနိုင်ငံသားတယောက်ယောက်ရဲ့နာမည်ခန့်နဲ့ဝင်နေတာတွေလည်းအများကြီးရှိနိုင်တယ်ပေါ့ရှိလည်းရှိနေတယ်နောက်အဲ့လိုမျိုးလုပ်တဲ့အခါမှာကျမတို့ကဒီကြောက်သိန်းကိုတူးဖော်တာကနေပြီးတော့မှကုံကြားကနေတွင်းဝါကနေဒီကုံချောစဒီသုံးဆိတ်သူတွေအချီလက်ထဲရောက်ဖို့လို့ပြောတဲ့အခါမှာတော်တော်များများတော့ဒီကြောက်သိန်းတွေဟာမောင်ခုဈေးခွက်ကနေပဲသွားတယ်။ဒါဟာမောင်ခုဈေးခွက်လို့ပြောလိုက်လို့ရှင်ဒါတွေဟာဒီကြောက်သိန်းမောင်ခုထွက်တာနဲ့တပြိုင်နက်မူရင်းဈေးဝတွေကလည်းအများကြီးကျန်ဝင်လာတာလည်းပြန်ရှိတယ်ပေါ့။နေဆက်ကနေတစ်ဆင့်ကျန်ဝင်တာလည်းရှိနေတယ်။အဲ့တော့ဒီကြောက်သိန်းနေရာမှာထိခိုက်နေတာမှုဟာတဘာဝတရားစာရထိခိုက်တယ်လူတွေရဲ့ဒီအဲ social life ပေါ့ဒီအဲလူမှုရေးရထိခိုက်နေတာမှုတွေအများကြီးရှိတယ်ပြီးရင်ဒီအဲဒူးစရိုက်အားလုံးလည်းဒီကြောက်သိန်းနေနေမှာဖြစ်တယ်ပေါ့အဓိကအထင်ရှားဆုံးလောလောဆယ်ကတော့ဒီတဘာဝတဲ့ဒီအဲပတ်ဝန်းကျင်ထိခိုက်မှုပေါ့မြေတိုးတယ်တစ်နှစ်တစ်နှစ်မှာလူများစွာသေးတယ်ပြီးရင်တူဖို့တဲ့စနစ်ကလည်းအဲစနစ်တကျဒီထိခိုက်နေတာမှုမရှိအောင်တာကွယ်မှုမလုပ်ထားဘူးပြီးလုတ်သားတဲ့အားလုံးဟာပြန်ကြလုတ်သားနေဖြစ်တဲ့ကြောင့်အာမခံချက်မပေးထားတဲ့အခါကျညနာပြီးတည်ဆုံးပြီဆိုရင်လည်းပဲရော်ကြီးဟာထိုက်တန်တော့မရဘူးတချို့ဆိုရင်ဘယ်နှရောက်သွားလို့တည်လားရှင်လားတော့မသိရဘူးပေါ့ဒီပြဿနာတွေအများကြီးရှိနေပါတယ်ဒါကလည်းတရုတ်ကအဓိကပဲယူရဲကုန်ဖြစ်နေတယ်ပေါ့နောက်တစ်ခုကတော့ဒီဟာ zero budget ဆိုတာနဲ့လည်းပြန်ချိတ်ဆက်တယ်မြန်မာနိုင်ငံကတရုတ်ဒီကြောက်စိမ့်ကိုအချောထည့်ထုတ်လုပ်တာအင်မတန်နည်းပါတယ်ဒီကျမြန်မာနိုင်ငံကထက်တမကြောက်စိမ့်တွေဟာတရုတ်ကိုထွက်သွားပြီးတော့တရုတ်ကနေကုံချောအနေနဲ့ပြောင်းဝင်နေပါတယ်။အခုဒီကျမတို့ဗိုလ်ချုပ်စီစီကွက်မှာကြည့်မယ်ဆိုရင်တော့65ရာခိုင်နှုန်းလောက်သောကုံချောတွေဟာတရုတ်ကနေပြောင်းဝင်လာကိုရောင်းနေတယ်လို့သိရပါတယ်ပေါ့။အဲ့ခါကျအတူအစ်စ်မခွဲခြားနိုင်တယ်လို့ဂျီယာကိုပြန်ပြီးဝယ်ယူဖို့အတွက်တရုတ်ကနေပြီးတော့မှဒီအဲကြောက်စိမ့်ကိုပြပြီးတော့မှဒီ tourism လုပ်ငန်းတွေအများကြီးလုပ်တဲ့အခါမှာလဲ zero budget စနစ်နဲ့ပဲလုပ်တဲ့အခါကျတော့မြန်မာနိုင်ငံကတော့ဒီကြောက်စိမ့်နဲ့ပတ်သက်ပြီးတော့ကျမတို့ဒီအဲဝင်ဝင်ရမှုမရှိတဲ့အပြင်ထိခိုက်နေတာမျိုးတွေအများကြီးဒီတိုင်းဒီနောက်ဆက်တွဲတွေပါလာတယ်